သူရဝရှင်မန်းဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ဖွဲ့စည်းဖို့မနေ့ကပြည်ထောင်စုလွှတ်တော်မှာကန့်ကွက်သူများရှိအတည်ပြုလိုက်ကြပါတယ်။ဒီကော်မရှင်ဟာပထမအကြိမ်လွှတ်တော်တက်တမ်းမှာပြည်သူလွှတ်တော်အဆင့်သာရှိပြီးတော့အခုလိုဒုတိယအကြိမ်လွှတ်တော်ကြမှာပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်တာပါ။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ကတင်ပြမှာပါရှင်။
ဖေဖော်ဝါရီလ၄ရက်နေ့ကဒုတိယအကြိမ်ပြည်သူ့လွှတ်တော်မှဖွဲ့စည်းခဲ့တဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုပြည်ထောင်စုအဆင့်ပြဋ္ဌာန်းဖို့မနေ့မိတ်လ၁ရက်နေ့ကကန့်ကွက်သူမရှိပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါတယ်။ဒုတိယအကြိမ်ပြည်သူ့လွှတ်တော်ကဖွဲ့လိုက်တဲ့ကော်မရှင်မှာတော့အရင်ပြည်ထောင်စုလွှတ်တော်နိုင်ကဟောင်းသူရဦးရွှေမန်းကိုဥက္ကဋ္ဌအဖြစ်ခန့်အပ်ထားပြီးအဖွဲ့ဝင်အများစုဟာသူရဦးရွှေမန်းနဲ့နှိစက်တဲ့ပုဂ္ဂိုလ်တွေဖြစ်ကြပါတယ်။ပြည်သူ့လွှတ်တော်အဆင့်ကော်မရှင်ကနေအခုလိုပြည်ထောင်စုအဆင့်အတည်ပြုပြဋ္ဌာန်းလိုက်တာဟာလွှတ်တော်နှစ်ရလုံးရဲ့ဥပဒေရေးရာကိစ္စရပ်တွေကိုပိုမိုထိန်းချောင်းလာနိုင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ကြီးကပြောပါတယ
်။ဒီကော်မရှင်ထဲမှာပါတဲ့သူတွေကတောင်းရမှုတွေကသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ယူပြီးတော့မှကြားနာလို့ရတဲ့ကိစ္စတွေရှိတယ်ဆိုတော့နောက်ဒီကော်မရှင်ရဲ့ဥက္ကဋ္ဌကလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမှဖြစ်တဲ့အတွက်ဒီကော်မရှင်ဟာအင်အားကောင်းကောင်းဒီလွတ်တော်ကိုပံ့ပိုးအင်အားကောင်းကောင်းလူတွေကိုသူစုတဝေးရဲ့စုစည်းထားတဲ့အဖွဲ့အစည်းလို့အဲ့လိုပဲမြင်တယ်ဗျာ။အဲ့ဒီတော်တော်ပို့ပြီးတော့မှလှုပ်ဆောင်မှုတွေဥပဒေရေးရာကိစ္စတွေနဲ့လွတ်တော်ကိုသင်ကြောင်းနိုင်တဲ့ကိစ္စပို့အားကောင်းလာနိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ပထမအကြိမ်လွတ်တော်တက်တမ်းမှာတော့ဒီကော်မရှင်ကိုပြည်သူ့လွတ်တော်မှာပြဋ္ဌာန်းထားပြီးအဲ့ဒီအကြိမ်တုန်းကတော့ဥရှိမန်းရဲ့သားဦးတိုးနိုင်မန်းနဲ့ဥပဒေပညာရှင်အများစုကဆောင်ရွက်ခဲ့ကြတာပါ။သူရဦးရှိမန်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်ချိန်တုန်းကဖွဲ့စည်းခဲ့တဲ့ကော်မရှင်ဖြစ်တယ်လို့သူရဦးရှိမန်းစိတ်ကြိုက်ဖွဲ့စည်းထားတဲ့ကော်မရှင်ဖြစ်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ဒါ့အပြင်ပြည်သူ့လွှတ်တော်ဥပဒေပြဋ္ဌာန်းရေးကိစ္စရပ်တွေမှာလည်းဒီကော်မရှင်ကအရေးပါခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကပြည်သူ့လွှတ်တော်မှာပဲဆောင်ရွက်ခဲ့တာဖြစ်ပြီးမြို့သားလွှတ်တော်မှာတော့တီးခြားကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ခဲ့ကြတာပါ။လက်ရှိမှာတော့ဒီကော်မရှင်ကိုပြည်ထောင်စုလွှတ်တော်မှအတည်ပြုပြဋ္ဌာန်းလိုက်တာနဲ့ပတ်သက်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပဲခူးတိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်၄ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်။ဒီရဲဒီဥပဒေတွေကိုလေးလာဆန်းစစ်သုံးသပ်ပြီးတော့ပြင်ဆင်တင်တာပဲဖြစ်တင်တာအတည်ပြန်ပြဋ္ဌာန်းနိုင်ပြဋ္ဌာန်းတင်တာတွေကိုလုပ်မှာပေါ့နော်။ဒါပေမဲ့သူတို့ကတခုတူရတာကတော့သူကပြည်ထောင်စုလွှတ်တော်တို့ပြည်သူ့လွှတ်တော်တို့အမျိုးသားလွှတ်တော်တို့နဲ့အဲကနေပြီးတော့မကင်တွေတဲ့တချို့ဟာတွေလည်းဒီမှာပါမှာပေါ့နော်အဲ့ဒီဘောမျိုးပေါ့ဒါပေမဲ့ကျွန်တော်တို့လောက်ရမဲ့ဟာတော့ရှင်းပါတယ်ဒီနိုင်ငံဒီနိုင်ငံသားအကျိုးအတွက်ပဲလုပ်ပါပဲလေ
ဒီကော်ပိုရှင်ဟာတည်ဆဲဥပဒေတွေကိုလေးလာဆန်းစစ်သုံးသပ်ပြီးပြင်ဆင်ရေးပဲ့ဖြက်ရေးအသေးပြထန်းရေးတွေကိုပြည်အောင်စုလွတ်တော်နိုင်ကပြည်သူ့လွတ်တော်နဲ့မြို့သားလွတ်တော်ဥက္ကဋ္ဌတွေကနေတဆင့်သက်ဆိုင်ရာလွတ်တော်တွေကိုတင်ပြရမှာဖြစ်ပါတယ်ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးပြောတာက
ပြည်သူ့လွှတ်တော်မှာပဲဒီဟာကိုတစုတစည်းတည်းလှုပ်ထားတာပို့ပြီးတော့လုပ်ငန်းဆောင်ရတဲ့နေရာမှာပို့ပြီးတော့ထိရောက်ဖို့လေဒါကတော့ဒီဟာရှင်းရှင်းလေးပဲဒီရွယ်ချက်ကတော့ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရနိုင်မယ်လို့ယူဆပြီးတော့အဲ့လိုတပောင်းနဲ့လှုပ်လိုက်တာလေ
ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့ထုကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့တက်တန်းဟာတစ်နှစ်တက်တန်းဖြစ်ပြီးတော့လုပ်ငန်းတာဝန်ဆောင်ရွက်မှုအခြေအနေအရလိုအပ်ရင်တက်တန်းတိုးနိုင်တာလည်းဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နိုင်ငံကကော်မရှင်ရဲ့တက်တန်းကာလအတွင်းမှာအဖွဲ့ဝင်တွေကိုတင့်လျော်သလိုပြင်ဆင်ဖွဲ့စည်းနိုင်တယ်လို့ဥပဒေတွေမှာပြဋ္ဌာန်းထားပါတယ်။ဒီကော်မရှင်ကိုပြည်ထောင်စုအဆင့်ပြဋ္ဌာန်းလိုက်တာကြောင့်ပြည်သူ့လွှတ်တော်မှာဖွဲ့စည်းထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတော့မတ်လ၁ရက်နေ့မှာဖျက်သိမ်းလိုက်ပြီဖြစ်ပါတယ်။လက်ရှိအချိန်မှာတော့ဥက္ကဋ္ဌသူရဦးရှိမန်းအပါအဝင်အဖွဲ့ဝင်35ဦးနဲ့ဒီကော်မရှင်ကိုဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ။